ရင်းဂျာရီတင်ဆောင်လာတဲ့လေလေတစည်းဟာအင်္ဂါနေ့ကဆုတ်ရတဲ့ရာသီဥတုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းရိုးတန်းမှာနစ်မြုပ်သွားခဲ့ပြီးတော့အနည်းဆုံး3ရင်းနစ်သေဆုံးရတယ်လို့20လောက်ကတော့ပျောက်ဆုံးနေသေးပဲလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဖမ်းလို့ရတဲ့ငါးတွေတင်းစီထားလေရှိတယ်။လေဝမ်းထဲမှာရင်းဂျာရီကလိုက်ပါလာတာဖြစ်ပါတယ်။လေဝမ်းပိုင်အက်ကွဲပြီးတော့ရေတွေဝင်လာတဲ့အတွက်လိုက်ပါလာသူတွေရေထဲခုန်ဆင်းကြတာလို့အသက်မသေးပဲကျန်တဲ့သူနိုအာမိုဟာမက်ကပြောပါတယ်။လေထဲကိုရေတွေဝင်လာတော့လူမှောင်ခိုတွေကကျွန်တော်တို့ကိုရေတွေပတ်ထုတ်ခိုင်းပါတယ်အားလုံးကြောက်လန့်တကြဖြစ်နေကြတာပါလေပေါ်မှာအားလုံးပေါင်းက68ယောက်ပါပါတယ်လေပေါ်ကခုန်ချတဲ့သူကအများကြီးပါဘယ်နှယောက်ရှင်တယ်လဲတော့မသိဘူးလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်ရေစစ်ဆေးမှုကတော့ကန်ယိုရန်ကဟယ်ဘူနီးယားရွာကလေးမှာရေလိုက်နဲ့အတူပါလာတဲ့အလောင်းသုံးလောင်းလာတင်နေတာတွေ့ရပြီးတော့သူတို့ကအသက်18နှစ်ကနေ20ကျန်းရွန်ဂျာအမျိုးသမီးတွေလို့ပြောပါတယ်။ကန်ယိုရန်ဆောင်တပ်ကတပ်မှုကြီးကတော့လေပေါ်မှာလူပေါင်း65ယောက်ပါလာမယ်လို့ယုံကြည်ရကြောင်းနဲ့အခုချိန်ထိကယ်နိုင်သူ45ဦးမှာရွန်ဂျာ42ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးပါပြီးတော့ပျောက်ဆုံးနေသူတွေကိုတော့ရှာဖွေနေဆဲပဲလို့ပြောပါတယ်။မလေးရှားကိုသွားဖို့အာရုံမှာထွက်လာတဲ့ဒီ5ပန်းလေဟာကောက်ဆက်ဘဇာကန်ယိုရန်မှာနှိမ့်ယုတ်ခဲ့တာဖြစ်ပါတယ်။အဲဒီဒေသမှာမြန်မာနိုင်ငံကထွက်ပြေးခိုလုံနေတဲ့ရွန်ဂျာတပ်သားလောင်နေထိုင်တာဖြစ်ပြီးအချိန်နည်းဆိုးတဲ့ဒုက္ခသည်စခန်းတွေကနေပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။